မြန်မာနိုင်ငံကရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုဆိုတဲ့စာအုပ်ကိုတင်သွင်းထုတ်ဝေခဲ့တဲ့လွင်ဦးစာပေကိုပုံနှိပ်ထုတ်ဝေခြင်းဥပဒေဖောက်ဖျက်မှုနဲ့စစ်ကောင်စီပြန်ကြားရေးဌာနကလုပ်ငန်းလိုက်စီရုပ်သိမ်းလိုက်ပါတယ်။လွင်ဦးစာပေထုတ်ဝေခွင့်ရန်နာခံရတဲ့ကိစ္စဟာမဖြစ်တဲ့ကိစ္စလို့လဲစာပေအတိုင်းဝိုင်းကဝေဖန်ပြောဆိုမှုတွေရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့တင်ကိုကိုငင်းကျန်းကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့လူမျိုးတုံးတက်ဖြတ်မှုတွေနဲ့ပတ်သက်ပြီးအင်္ဂလန်ဥပဒေပညာရှင်ရိုနန်လီရေးသားတဲ့မြန်မာရိုဟင်ဂျာဂျီနိုဆိုက်ဆိုတဲ့စာအုပ်ကိုအွန်လိုင်းပေါ်ကနေကြီးညာရောင်းချခဲ့တဲ့အတွက်ပုံနှိပ်ထုတ်ဝေခြင်းဥပဒေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့လွင်ဦးစာပေကိုစစ်ကောင်စီပြန်ကြားရေးဌာနကထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းလိုက်တာပါဥပဒေပြဋ္ဌာန်းချက်ပါအချက်ကိုချိုးဖောက်တာမဟုတ်လို့အခုလိုထုတ်ဝေခွင့်လိုင်စင်ပိတ်ပင်လိုက်တာလို့ပြန်ကြားရေးဌာနမူပိုင်ခွင့်နဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေက VOA ကိုပြောပါတယ်
ကိုကြည့်ကြည့်ဆက်နေကြတော့ဒီတော့ကိုဆွန်လိုက်မှပြင်ရတယ်လေမိတ္တူရကြီးဆန်လာတယ်လို့ဒီတော့ကိုလူချင်းနဲ့တွေ့ဖို့ကမှဥပဒေတော့ရှိတယ်နော်အဲ့ဒီမှာပုံမှန်စက်ပုံမှာပုံမှန်ချက်ပါဒီတိုင်းနဲ့ညီကနေတွေ့ဖို့ကကိုကိုလူချင်းတွေ့ဖို့ချင်းတန့်ရှိချင်းသဘောကြည့်ကမှတင်နေတယ်ပြောရတဲ့အားမဖြစ်ရှိတယ်နော်ဒီစိတ်ကန့်ချက်တွေမလိုက်လာဘူးဒီအားမဖြစ်တွေဖောက်ပြတယ်ဆိုရင်တော့သူဆက်ဆံရာဒီဥပဒေနဲ့ရင်းနေတယ်ပေါ့
ပုံနှိပ်ထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းခံရတယ်နဲ့ပတ်သက်လို့လူဦးစာပေကို VOA ကဆက်သွယ်ခဲ့ပေမယ့်မရခဲ့ပါဘူး။ပြည်တွင်းဈေးကွက်ရဲ့လိုအပ်ချက်ကြောင့်ငွေရင်းစာအုပ်ကိုတဆင့်ကူးယူပြီးဖြန့်ဖြူးနေကြတဲ့ဘာသာရပ်ဆိုင်ရာစာအုပ်တွေ၊ကိုယ်ရေးအထုပ်ပတ်တီတွေ၊ဝိထုတွေဒါတွေကအွန်လိုင်းပေါ်မှာရောစာအုပ်ဈေးကွက်မှာပါကျယ်ကျယ်ပြန့်ပြန့်ရှိနေတာပါ။စာပေလွတ်လပ်ခွင့်အရာကြီးမယ်ဆိုရင်ဒီကိစ္စဟာမဖြစ်တဲ့ကိစ္စလို့စာရေးဆရာကိုရိုးကွန်းက VOA ကိုပြောပါတယ်
။ဟောဒါကလို့လေဒီကွက်ရလုံးရင်လုံးရမှာဥပဒေလည်းပြည့်ရတယ်လုံးရင်လုံးရမှာဒီအတိခေတ်ကဘာမှပြောစစ်စစ်ပြည့်ရတယ်ဘာလို့လဲရှိမှန်ရှင်းနေတော့ပုံလိုက်ကြည့်ရအောင်ကျွန်တော်တို့ဆိုဘာမှရေလုံးမှာမရတော့ဘူ
းလူဦးစားပေဟာအာနာရှင်များကြီးအတွင်းကြီးပြိုးဝှက်ချက်များနဲ့အာနာတော်လိုင်းကောင်စီမှသည်စစ်အာနာရှင်စနစ်စီတို့စတဲ့အာနာရှင်စနစ်နောက်ခံနိုင်ငံရေးစာအုပ်တွေနဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့စာအုပ်မျိုးတွေကိုထုတ်ဝေခဲ့တာရှိပါတယ်။မြန်မာရိုဟင်ဂျာဂျီနိုဆိုက်စာအုပ်ကိုရေးသားတဲ့စာရေးဆရာရိုနန်လီဟာလန်ဒန်လောင်းဘိုရိုတက်ကတိုတတိယနှစ်ကိုပိုင်ဖန်တီးမှုရန်ဝန်အင်စတီကျူရဲ့ပါရဂူဆုရှင်တူဖြစ်ပါတယ်။သူ့ရဲ့သူတေသနအများစုကလူမျိုးတုံးတက်ဖြတ်မှုတွေအမုန်းစကားတွေဖြူပြောင်းအခြေချမှုတွေနဲ့အာရှနိုင်ငံရေးကိုအဓိကထားသုံးသပ်တာတွေများပါတယ်။အခုစာအုပ်ကြောင့်လဲမြမနိုဗယ်ငင်းကြေးဆုရှင်ဒေါ်ဆန်းစုကြည်ကိုကဘာကပို့ပြီးအာယုံဆိုင်ခဲ့တယ်လို့လူခွင့်ရေးချိုးဖောက်မှုတွေအတင်းအကျပ်နေရဆုတ်ခွာတိုင်းတာတွေဥပဒေပြင်ပတက်ဖြတ်မှုတွေအတွက်လဲသူ့မှာတာဝန်မကင်းဘူးဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတာပါစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာသတင်းမီဒီယာတွေကိုထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းတာတွေကိုအရင်ဆုံးလုတ်ခဲ့ပြီးတော့သတင်းသမားတွေကိုလည်းဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပါတယ်နိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အကြောင်းအရာတွေရေးသားထုတ်လွှင့်ခဲ့တဲ့မဂ္ဂဇင်းတအုပ်သတင်းအေဂျင်စီ၁၁ခုကိုလည်း2021ခုနှစ်ထဲမှာလုပ်ငန်းလိုင်စင်ရုပ်သိမ်းခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဧပြီလ9ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ